အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့အစ္စလာမ်စစ်သွေးကြွ IS အဖွဲ့ချိန်မုံရေးစီးရေးလက်တွေ့လုပ်ငန်းစဉ်အသေးစိတ်ကိုဒီနေ့ကြားနာဖို့ရှိနေပါတယ်။အမေရိကန်ဘူစီးရေးကုကဲမှုဌာနချုပ်အကြီးအကဲဘူချုပ်ကြီးလွိုက်အော့စတန်ကအီရန်နဲ့ဆီးရီးယားမှာအခြေစိုက်ထားတဲ့ဒီ IS အဖွဲ့အားနယ်ပြီးပြတ်သုံးသွားစေမဲ့သမ္မတရည်မှန်းချက်ပေါင်းမြောက်နိုင်ရေးနိုင်ငံတကာမှမဟာမိတ်ဖွဲ့ဖို့ကြိုးပမ်းနေတာတွေကိုသမ္မတအိုဘားမားကိုဒီနေ့ရှင်းပြမှာပါ။မနေ့ကလွှတ်တော်ချာနာပွဲတုန်းကဒီစစ်စင်ရေးဟာခက်ခဲပြီးအချိန်ယူရမှာဖြစ်တယ်လို့အဓိကရှင်းပြခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေကလည်းဒီနေ့အစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒီလွှတ်တော်ချာနာပွဲမှာတုန်းကတော့ဝန်ကြီးဟေကထိထိရောက်ရောက်လှုပ်ပေးနိုင်မဲ့မဟာမိတ်ရာရေးဟာအဓိကကျနေတယ်လို့မိမောင်းထုတ်ပြခဲ့ပါတယ်။ဒီလွှတ်တော်ချာနာပွဲမှာစီဝီစီချုပ်များအဖွဲ့ဥက္ကဋ္ဌမာတင်ဒမ်ဆေကလည်းအမေရိကန်စစ်ကြံပေးတွေအနေနဲ့အီရတ်မြေပြင်တပ်ဖွဲ့တွေနဲ့အတူလိုက်ပေးဖို့လိုမယ်ဆိုရင်လည်းအဲ့ဒါအတွက်သမ္မတဥဘာမစီကခွင့်ပြုချက်ယူမှာဖြစ်တယ်လို့ပြောခဲ့ပါတယ်။တကယ်တော့သမ္မတဥဘာမအနေနဲ့အီရတ်စစ်မြေပြင်ကိုအမေရိကန်တပ်တွေပြန်ပို့တော့မှာမဟုတ်ဘူးလို့စက်တိုက်ကတိပေးလာခဲ့ပါတယ်။အမှန်ကတော့အီရတ်နိုင်ငံမှာတာဝန်ကျခဲ့တဲ့အမေရိကန်တပ်သားတွေကို2011ခုနှစ်မှာသမ္မတဘရက်အိုဘားမားအနေနဲ့ပြန်ခေါ်ယူခဲ့တာဖြစ်ပါတယ်ခင်ဗျာ။